American သုံး English စာစီစီမှာတနားလူဒီပြရတဲ့ gun ကိုခြေခါတဲ့ idiom အသုံးတွေကိုတင်ပြပေးပါမို့ပထမအဦးဆုံးတင်ပြပေးမှာကတော့
jump the gun
ဖြစ်ပါတယ်စာလုံးပေါင်းက jump jump ကခုန်ထွက်တာ the the gun the gun ကတနားဆိုတော့စကွတ်ထုံရဲ့ဓာတ်ရိုက်ဒီပဲကတော့တနားခုန်ထွက်တာပေါ့ဒီအသုံးဆင်းသက်လာတာကတော့အကစားလောကကဖြစ်ပါတယ်အပြေးပြိုင်ပွဲတွေရဲ့တာအထွက်မှာရှင်ပြိုင်ကြသူတွေအနေနဲ့ဒိုင်ကနေတနမိုးပေါ်ထောင်အပြစ်တနဖောက်တန်ကြမှစပြေးရတယ်ဆိုတာသောရရှင်များအသိပါဒိုင်ကနေတနမိုးပေါ်ထောင်ပြစ်မီစိတ်ဆောလို့တာထွက်မိသူဆိုရင်သတိပေးခံရတာပြိုင်ပွဲကနေအထုတ်ခံရတာမျိုးဖြစ်တတ်ပါတယ် idiom ဆိုရဲ the white day ကတော့ကိုင်ကန်ရှင်ကိုယ်တိုင်မပြောရသေးဘဲကြားကလူကကြိုးဖောက်တဲ့ချတဲ့သဘောမျိုးဖြစ်ပါတယ်အရေးကြီးတဲ့သတင်းဖြစ်မယ်ဆိုရင်ပြောဖို့အချိန်မတန်သေးပဲကြိုပြောလိုက်ရင်အထူးသဖြင့်နိုင်ငံရေးစီးပွားရေးစသဖြင့်မှာကာယကံရှင်ကိုထိခိုက်နိုင်တာမှုနှုတ်ဆောင်စည်းနိုင်ဖို့ကာယကံရှင်ကိုလေးစားဖို့ကအရေးကြီးလာပါတယ်။ပြောသင့်မပြောသင့်ဆိုတာချင့်ချိန်ရမှာဖြစ်ပါတယ်။ဒီအသုံးဟာအပြောမှားတာမဟုတ်ပါဘူး။အချိန်မတန်သေးပဲကြိုလုံမိတာတွေအချိန်မဆောင်ပဲကြိုလုံမိလိုက်လို့ကတိအောက်ဖြစ်ရတာမျိုးတွေကြုံရနိုင်ပါတယ်။ဒီတော့နဲ့ပတ်သက်လို့ George Groupy ရဲ့ဥမာကိုလေ့လာကြည့်ကြရအောင်ပါ
။ The minister jumped the gun by announcing the president will not seek a second term.
ဝင်ကြီးကသမ္မတအနေနဲ့သမ္မတဒုတိယသက်တမ်းထမ်းဆောင်ဖို့ကြိုးပမ်းမှာမဟုတ်ဘူးလို့ကိုင်ကန်ရှင်အပြောမဆောင်ပဲကြိုပြောလိုက်တယ်လို့ဒေဗေရပါတယ်။ George Groupy ရဲ့ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်ပါ။
The minister jumped the gun by announcing the president will not seek a second term.
ခုဒုတိယတင်ပြပေးမယ့် idiom အသုံးကတော
့ smoking gun
ဖြစ်ပါတယ်။ဆလုံပေါင်းက S M O K I N G smoking ဒီနေရာမှာမိကိုလို့ဒေဗေရတဲ့ smoke gun နဲ့ဆင်းသက်လာပြီးတနားလို့ဒေဗေရတဲ့ GUN gun ဖြစ်တဲ့ noun noun ကိုအထူးပြုတဲ့ adjective နာမဝိသေသနဖြစ်ပါတယ်။ smoking ကမိကိုထွက်နေတာဆိုတော့စကွိုက်ထုံရဲ့ဓာတ်ရိုက်ဒီပဲကတော့မိကိုထွက်နေတဲ့တနတ်ဖြစ်ပါတယ်။လူတူလက်ထဲမိကိုထွက်နေတဲ့တနတ်နဲ့လက်ပူးလက်ကျပ်မိတယ်ဆိုရင်တနတ်ပြတဲ့လူဟာအဲ့ဒီလူဖြစ်တယ်ဆိုတာသက်သေအထောက်ထားခိုင်လုံတယ်လို့ဆိုရမှာပါ။ဒါကြောင့်ဒီအသုံးရဲ့ idiom ဒီပဲကတော့လူတူအပြစ်ရှိတယ်ဆိုတာကိုပြနိုင်တဲ့ခိုင်လုံတဲ့သက်သေအထောက်ထားကိုဆိုလိုတာဖြစ်ပါတယ်။ဒီအသုံးနဲ့ပတ်သက်လို့ George Groupy ရဲ့ဥပမာကိုလေ့လာကြည့်ကြရအောင်ပါ
။ The bank statementsproved to be a smoking gun of the financial crime.
Pansin we go chi chin a pyin ngwe yee chi ma tama mu ma a pye shi de so da go tet te khain lo ni da twi ya de lu de be ya ba de. George Group pi de u ma go naw ta khaw na sin chi ja ya aw ma.
The bank statements proved to be a smoking gun of the financial crime.
Ku naw song tin pya pi me idiom a thong ga ro.
Stick to your guns.
Phit ba de. Sa lung paung ga S-T-I-C-K, stick, T-O-2, stick to ga, kata, kone mkwa tara, Y-O-U-R, yowat tinye, G-U-N-S, guns ga tanatwi, suro, sgwai tunye, dayay tibwe karo, tanatwi gu kone mkwa tara bo. Dini ya pien, tanatwi gu kule gani mchara bo. Di itong sinde lara karo, sitat unye ne, taipwe ma, shongne yin sa yinire, sura gu tini bime, tanat gu leka mchabe, ဆက်ပြေနေတာကနေဆင်းသက်လာတယ်လို့ဆိုပါတယ်။ဒါကြောင့်ဒီအသုံးရဲ့ idiom တွေကတော့နေ့စဉ်ဘဝမှာကိုယ်ခံယူချက်ကိုယ်ယုံကြည်ချက်ကိုဘယ်သူတွေဘာပြောပြောဆက်ဆွဲကင်ထားတာကိုဆိုလိုပါတယ်။ဒီအသုံးနဲ့ပတ်သက်လို့ George Groupy ရဲ့ဥပမာကိုနားဆင်ကြည့်ကြရအောင်ပါ
။ My parents wanted me to become a doctor, but I stuck to my guns and applied for engineering school.
ကျွန်တော်မိဘတွေကကျွန်တော်ကိုဆရာဝန်ဖြစ်စေချင်ကြတယ်။ဒါပေမဲ့လို့ကျွန်တော်ကတော့ကျွန်တော်ဖြစ်ချင်တာကိုအလျှော့မပေးဘဲအင်ဂျင်နီယာကျောင်းတက်ဖို့လျှောက်လိုက်တယ်လို့ဒီပေရပါတယ်။ George Groupy ရဲ့ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်ပါ
။ My parents wanted me to become a doctor, but I stuck to my guns and applied for engineering school.
ဒီတင်ပါ English American Style American Though English စာစီစဉ်မှာတင်ပြခဲ့တဲ့ idiom အသုံးတွေကတော
့ jump the gun,smoking gun, stick to your guns.
တို့ဖြစ်ကြပါလေ။နောက်တရင်ပါခုလိုချိန်မျိုးမှာလေနောက်ထပ် idiom အသုံးတွေကိုဆက်လက်ချင်းပြပြီးဦးမှာမို့စောင့်မျှော်နားဆင်ကြပါရှင်။